တော်ရှင်များခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒီရန်ကုန်မြို့ကဘိုးကော်မတီစည်းဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စင်ခေါ်မှုတွေဆောင်းရှောင်းကိစ္စတွေကိုပြောသွားပါတယ်ပြည်သူနဲ့တူဆိုတဲ့ဆောင်းဖို့သူကိုကန်ဆယ်ထားတဲ့ NLD အစိုးရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူပေါ်မမောက်မှာဖို့ပါတီရင်းညီညွတ်ရေးတည်ဆောက်ဖို့တိုက်တွန်းတာတွေလည်းကြားခဲ့ရပါတယ်ဆိုတော့ဒီ NLD အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရှိနေရုံမလားရှစ်ဆက်အားကိုးလောက်တဲ့ပါတီကြီးတစ်ခုဖြစ်နေရည်တည်နိုင်မှုဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ကျွန်တော်ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်ရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ကဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီ email တွေ Facebook တွေကစာရီတော်တော်များရှိနေပါတယ်ဒီထက်တချို့အရင်ဆုံးဖော်ပြပေးခြင်းပါတယ်တူကတော့ကျွန်တော်တို့ email နဲ့ပို့ထားတာပါကျော်မင်းဆွေဆိုတဲ့ account ပိုင်ရှင်မှာသူကတော့အနေရပြည်သူနဲ့တသားရဲကြတယ်လို့ပြောကြပါတယ်။ဘာလို့လဲဆိုတော့ဒီနေ့ထိလူတရာမှာ60ကျော်ထောက်ခံအားပေးနေတော့မှာ။အမေစုကိုလူတိုင်းနှိပါထောက်ခံပါတယ်။ဒါကြောင့်အနေရပြည်သူနဲ့တသားရဲရှိနေပါတယ်လို့ပြောကြပါတယ်လို့သူကဆိုပါတယ်။နောက်တူကတော့အောင်စီရဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ Facebook ကနေပြောထားတာပါ။ပြည်သူကိုဗဟုပြုတဲ့အရသာစစ်စစ်အစိုးရဖြစ်ပါတယ်။အရသာစစ်စစ်အစိုးရကပြည်သူကိုပြစ်ပယ်မထားဘဲပြည်သူနဲ့တသားရဲပြည်သူအတန်ကိုနားထောင်တဲ့ပုံအရေးကြီးပါတယ်။စစ်အစိုးရကိုမကြိုက်လို့တိုက်ပွဲဝင်လာတာပြည်သူတွေလည်းပါပါတယ်။အခုတော့ပြည်သူကိုမျက်နှာလွဲကဲပြစ်ဆိုလို့ပြည်သူကိုခရီးမထားဘဲဘာသာတရားကိုနှိပ်ကွတာရင်နာစရာပါတယ်။နောက်တူကတော့ဝေယံယံဆိုတဲ့အကောင့်ပိုင်ရှင်မှာပြောရမယ်ဆိုရင်တော့အများကြီးပါပဲ။ပြောင်းလဲချိန်တန်ပြီဆိုတော့ကဘယ်ချိန်မှပြောင်းလဲမှာလဲလို့သူကမေးပါတယ်။နောက်တူကတော့နိုင်နိုင်ဆိုတဲ့အကောင့်ပိုင်ရှင်မှာထိုင်ကုန်ရတော့စိတ်ပြောင်းသွားပါပြီ NLD ကလည်းဆိုပြီးသူကတူတူတုံနဲ့ရေးထားပါတယ်နောက်တူကတော့ကိုပြန်လာပြီဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ပြောင်းလဲတဲ့တလောက်တော့ပြောင်းလဲနေပါပြီကြီးတဲ့သူတွေမြင်ပါတယ်တစ်တော်လမ်းပန်းဗန္ဓာကြီးသဘောပေါင်းခြင်းထင်းထင်းကာလာတို့လေးမှာဒီလောက်ပဲလုံနိုင်အောင်မပေါ်တဲ့ဒီတဲ့လုံးစီခြင်းနဲ့ဆိုရင်တော့ဥမာကဥသာသမရသာခန့်လိုက်ပါဆိုပြီးသူကတော့ခက်လောက်လောက်ရေးထားပါတယ်ဆိုတော့ဒီနေ့မှာကျွန်တော်အခုဒီရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒီကျောက်တရားမြို့နယ်ကတော့ချီပြောင်းအရင်ဆုံးကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းဖြစ်နေတယ်ဆိုတော့ဆော့ဆော့ကျွန်တော်ဒီ Facebook နဲ့ email ကဒီလိုအမျိုးမျိုးသဘောထားမှတ်ချက်အမြင်တွေဟိုကြားခဲ့ရမှာပါဆိုတော့အစိုးရတတန်းတနေ့ကျော်လာပြီဖြစ်တဲ့ NLD ပါတီအနေနဲ့ကပြည်သူနဲ့အတူဆိုတော့စောင်းဖို့အတိုင်းတကယ်ဖြစ်ရောဖြစ်ရလားဒီလွတ်တော်ကိုယ်စားတူအနေနဲ့တော့ချီပြောင်းအတွေ့အကြုံပဲဖြစ်အမြင်ပဲဖြစ်အရင်ဆုံးကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျမတို့တနှစ်ကျင်းမှာတော့အတော်အတန်လေးကျမတို့လုံတင်တလောက်တွေလည်းလုံနေကြပါတယ်လုံလဲလုတ်ခဲ့ပြီးပါပြီဆက်လဲလုံဆောင်သွားအောင်ပါပါအဲ့တော့တနှစ်ဆိုတဲ့ကာလကကျမတို့ရုံးကန်ရတာတော်တော်လေးကိုဟိုကဏပေါင်းဆောင်ပါပေါ့နော်တော်တော်လေးရုံးကန်ရတဲ့နေသားတော့ရှိပါတယ်အဲ့တော့ကျမတို့ကဟိုမျှော်လင့်ထားပြီးသားပါကျမတို့ပြည်သူတွေကတအားပဲကျမတို့ကိုမျှော်လင့်ထားတယ်တအားကိုပဲမျှော်လင့်ထားတဲ့ကြောင့်မလို့ပုံအော်ပြီးမဲတွေလည်းပြီးခဲ့တယ်ဒါအောင်ပဲကျမတို့ကကောင်းကောင်းသိပါလိမ့်ရှင်ဆိုပေမဲ့လည်းလုံနေရတဲ့အတိုင်းအတာတွေကပြောရမယ်ဆိုကျမတို့ကအပြေအဝအာဏာလည်းလက်ထဲမှာမရှိသေးဘူးပြီးတော့အဟောင်းတွေအဟောင်းတွေကျမတို့အိမ်ပစ်ကြီးဆောက်ရနေလေပါလေရှင်အဟောင်းတွေအဟောင်းတွေကျမတို့ကဟိုနောက်ကျောင်းတွေပြင်ပြင်ပြီးတော့ရှင်းနေရတာတွေကတော်တော်လေးများပါလေရှင်ဒါပေမဲ့အဓိကအတိအကျကျောင်းလေးတာမျိုးလေးတွေတော့ကျမနည်းနည်းလေးထောက်ပြခြင်းပါလေကျမတို့ဒီပြတ်တော်ဆိုင်တက်ကောက်ဆိုရင်ကျမတို့ budget တွေတိတိကျကျစီစစ်ပြီးတော့ရခင်ကာလလိုအလေးလေးမရှိအောင်ကျမတို့အများကြီးရှင်းကြောင်းနေပါလေပြီးတော့ကျမတို့ကျတော့ကိုယ်စားလှယ်ကြီးဆိုလို့ရှိရင် NLD ပါတီနဲ့အတူ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်ကြီးကပြည်သူ့ကြားထဲမှာတသားလေးရှိပြီးတော့ဟိုချူစားဆောင်ရနေပါလေရှင်။ဒါကတော့သိကြပါလေရှင်။လုံးဝမပြောင်းလဲဘူးဆိုတော့ကျွန်တော်တို့လက်မခံပါဘူးရှင်။ကျွန်တော်တို့လည်းချူစားဆောင်ရနေပါလေ။ဒါပေမဲ့ပြည်သူကစစ်စစ်ညှော်နေတာတို့တစ်နှစ်ပြင်အကုန်လုံးပြောင်းလဲဘူးဆိုတာကတော့မလွယ်သေးတာလည်းအမှန်ပါပဲ။ဒါတော့ငားလေသိကြဖို့ညှော်နေပါလေရှင
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်ဟိုပင်နိုင်ဆွေးနွေးမယ်နောက်ထပ်ပုဂ္ဂိုလ်တူဖြစ်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့အခုတော့ဒီတိုင်းနာနိုင်ငံရေးသမားနိုင်ငံရေးသုံးသက်သူတူလည်းဖြစ်တဲ့ဥယျာဉ်ထွန်းရဲ့သဘောထားကိုလည်းဟိုရေဦးရသုံးသက်ပေးပါခင်ဗျာအခုအန်နေရီယာပြည်သူနဲ့အတူဆိုတဲ့ဆောင်မုတ်တိုင်းတသားရဲ့ရှိနေရလား
အဲအခုဒီဟိုလွတ်တော်ကိုယ်စားလှယ်တွေပေါ့နော်လွတ်တော်ကိုယ်စားလှယ်တွေရဲ့အနေထားနောက်သူတို့လွတ်တော်တွေမှာဆောင်ရွက်တာတွေပါတယ်တော့အသေးစိတ်တွေတော့ကျွန်တော်လည်းစိတ်မသိပါဘူးအဲ့ဒါတော်တော်ဟိုပြည်သူလူထုမျှော်မှန်းတယ်လို့ဖြစ်မလာတဲ့အကြောင်းကတော့နှစ်ခုလောက်ကျွန်တော်ထောက်ပြနေတာပေါ့လေတစ်ခုကပါလဲဆိုရှင်ကျွန်တော်တို့ပြည်သူလူထုကြီးအများစုကတော့သူဒီအစိုးရတက်လာတဲ့အခါမှာစီးပွားရေးအခြေအနေတွေပိုကောင်းလာပိုမျှော်လင့်တာပေါ့နော်အဲ့တော့အဲ့ဒီဟာကတက်မလာဘူးဖြစ်သွားတယ်တက်မလာဘူးဖြစ်တဲ့အကြောင်းရင်းထဲမှာကကျွန်တော်တို့ဟိုဒေါက်ဆန်းစုကြည်ကလည်းပြောထားတာရှိတယ်ကျွန်တော်တို့သူဒီအစိုးရတက်လက်ထက်မှာအဓိကသူဦးစားပေးလို့ကျနာကလုပ်နေတာကငញ្ញာရေးကိစ္စပေါ့နော်အဲ့တော့ငញ្ញာရေးကိစ္စအမှန်တကယ်ကတော့ပြည်သူလူရဲ့ဘဝနဲ့ပတ်သက်လို့ရှင်တွေ့ဝက်ပြီးတော့တက်ရောက်တဲ့ကိစ္စပေါ့တိုက်ရိုက်တက်ရောက်တဲ့ကိစ္စကစီးပွားရေးနဲ့ဆိုင်တဲ့ကိစ္စစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ရမှာပေါ့လေအဲ့လိုဆိုတော့အဲ့ဒီဘက်မှာတစ်ချက် ချွေးရင်ကျအာဏာချက်ရှိတယ်နောက်တစ်ချက်ကကြတော့ဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူပေါ့မီဒီယာကိုဒီကိုစားပြုမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာပါတီကိုစားပြုပြီးပြောဆိုဆက်ဆံတဲ့အခါတွေမှာတတိထားဖို့လိုတယ်အခုပြီးခဲ့တဲ့မကြတဲ့ခင်ကပြီးသွားတဲ့အစည်းအဝေးမှာဆိုလို့ရှိရင်ဒါပါတီပြောရေးဆိုခွင့်ရှိသူကလိမ့်လိမ့်မမပါပါနဲ့နဲ့ပြောဆိုနိုင်လို့ရှိရင်တချို့အားနဲ့ချက်တူကိုတောင်းမှကျွန်တော်တို့ဒီပြည်သူလူနာရဲမှာဒီဟိုပါလေဒီချိုးချိုးသားသားနဲ့ဝင်သွားနိုင်တဲ့ကိစ္စတွေဟာပြောတာဆိုတာတွေအမှန်နဲ့အတွက်ကြောင့်မလို့သိရောက်မှုတွေသိမကောင်းဘူးပေါ့နော
်
အဲ့ဒါလိုအချက်လိုနဲ့ချက်ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟို Facebook တွေကနေကျွန်တော်တို့ဟိုပြောမှတ်ချက်ပေးထားတယ်တော်တော်များများရှိနေပါတယ်ဟိုတူလက်တူလက်ဆိုကျွန်တော်ဒီနေရာမှာပြောချင်ပါတယ်သူကတူကတော့လှထင်းမြင့်ဆိုတဲ့အကောင့်ပါရှင်မှာပြည်သူနဲ့အတူဆိုတော့အားလုံးမှန်မှန်ပါတဲ့ကျွန်တော်တို့ဒေသကတင်ပြလိုက်တဲ့ကိုယ်စားလှယ်တွေတစ်ချိန်မှဆင်းမလာသေးပါတဲ့သူကဗိုလ်ကြီးရပါဆိုပြီးရေးပါတယ်နောက်တူကတော့ဇော်မင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာတဲ့အောက်ခြေမှာလှုပ်ဆောင်ချက်တွေအတော့အားနဲ့တွေ့ရပါတယ်ဆိုသူကရေးပါတယ်နောက်တူကတော့မိုးနာဟိန်းဆိုပြီးရေးပါတယ်သူကတော့မျိုးနယ်ရက်ချေး EC ရဲမှာအလုံးမလုံးသူ90ရာခိုင်နှုန်းလောက်ရှိရဲ channel သူတွေအလုံးလုံးတာကိုလည်းတော့လောက်နှောင့်နေစေဒီလူတွေကိုအစားထိုးလိုက်ရင်ပြည်သူတွေပါဝင်လာအောင်လုံးမသူတွေပေါ်လာပါလိမ့်မယ်ဆိုပြီးသူကအကြံပေးပါတယ်နောက်သူကတော့အမှတ်တရဆိုတဲ့ account ပိုင်းရှင်မှာသူကတော့ဘယ်ပေါင်းစုံအောင်ကြည့်မယ်ဆိုရင်တနည်းကျော်အတိုင်းအတာတိပြောင်းလဲမှုရှိပါတယ် NLD အနေနဲ့အသိဉာဏ်ရင်းချက်တဲ့ပြည်သူတွေနဲ့တော့တသားလေးရှိနေစေလို့ထင်မိပါတယ်ဆိုပြီးသူကရေးပါတယ်နောက်သူကတော့ကိုလင်းပိုင်ဆိုးဆိုတဲ့ account ပိုင်းရှင်မှာရိုးရိုးပြောရမယ်ဆိုရင် NLD အနေနဲ့စီးမဲ့ကမ်းမဲ့အနေချာလာတဲ့နိုင်ငံမှာစီရင်တရားအုပ်ချုပ်လာတော့လူမုန်းတာပေါ့တဲ့အနေဒီကကိုလူလာတဲ့အစိုးရပဲတဲ့ထောက်ခံပါတယ်ဆိုသူကရေးပါတယ်ဆိုတော့ဟိုထောက်ခံတဲ့သူတွေဝေဖန်တဲ့သူတွေဟိုအမျိုးမျိုးရှိနေပါတယ်ဒီ Facebook match တွေမှာဒီ NLD ပေါ်မှာထောက်ခံတဲ့သူတွေအခိုင်အမာရှိရဲဆိုတော့တွေ့ရတယ်လို့ပဲပေါ့အားမလို့အားမြအမြင်နေလုံနေခံနေရတွေကိုဘဝင်မကြရလေတွေ့ပါတယ်ဆိုတော့ဒီလူလူနဲ့နေလူကထိတွေ့နေတဲ့ပုံကိုယ်တွေနောက်နိုင်ငံရေးလောကဓမ္မတွေချင်းလည်းနေတဲ့ပုံကိုယ်တွေကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဟိုတူကတော့ဦးသိန်းတန်းဦးကဟိုမန္တလေးမြို့ကရှိနေယူပါဆိုတော့ NLD ကပြည်သူနဲ့တသားတည်းရှိနေတော့မလို့ဟိုပြောမယ်ဆိုရင်အခုချိန်မှာမှန်တယ်နေရလားဦးသိန်းတန်းဦး
ဒီလိုညတော့တသားရဲရှိတယ်လို့ပြောရမှာပေါ့နော်တသားရဲဆိုတာလည်းဒီရဲရှိတယ်လို့ပြောရမှာတသားရဲရှိဖို့ကြတော့ NLD နဲ့ပြည်သူကြမှာပြစ်စမှန်တသားတွေခန်းနေရဗျာအဲ့တော့ခုအစိုးရဒီလွတ်တော်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူထွတ်တော်ကိုယ်စားတွေကအများစုပဲအများစုကလည်းအခြေအနေကောင်းပါလားလူလူကိုညံ့မှုတွေလူတွေကိုစိတ်ပြီးတော့စူးစမ်းတယ်အဆုံးမျိုးတွေလည်းရှိတယ်အစိုးရအဖွဲ့ကြတော့ကျွန်တော်တို့က20 30လောက်ပဲကိုထရရှိပြီးတော့ဥပမာတမရတို့ဝင်းကြီးတို့ဝင်းကြီးချုပ်တွေတော့ကိုလူတွေပေါ့ဗျာဟိုအတူမြေရန်အတွင်းဝင်တို့ဒုတိဝင်ကြီးစတဲ့လူတွေကလူဟောင်းနေကြနှလုံးသားဟောင်းတဲ့လူတွေဒီလူတွေကကပြတ်ရပြတ်လုံနေတယ်ဥပမာသူတွေအုပ်ချုပ်ဦးကြီးဌာနလိုကိစ္စမျိုးတွေသမမဝန်ကြီးဌာနလိုကိစ္စမျိုးတွေကတော့ဒေသမားတွေညီသိညာကိစ္စတွေမှာဒေသမားတွေတရားစွဲတဲ့ကိစ္စတွေမှာအစိုးရကိုဟိုတွေ့ဝိုက်ပြီးတော့အသေးအပြောက်လုံနေတယ်လို့ဖြစ်တယ်ဗျအဲ့ဒါကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီနေရာမှာတော့ကျွန်တော်တို့ကြားထဲမှာစီစမန်တတ်သားအန်ရီကိုဖြည့်ရှင်းရမလို့ထင်တယ်တော်ထွတ်တော်တို့ညမျိုးမှာတော့အများကြီးကျွန်တော်တို့ပြောင်းလဲလာတာကိုတွေ့ရတယ်။ဟောတရားစီရင်ပါတော့ကျွန်တော်တို့ဘာမှမပြောင်းလဲနိုင်ပြီပါဘူး။အရင်အတိုင်းပဲပြည်နာရှင်စနစ်ကိုကာကွယ်တဲ့တော့ဒီပြည်နာရှင်စနစ်ကိုဆန့်ကျင်တဲ့ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့တရားစီရင်ရန်ရဆက်ရှိနေလို့မယ်။ဒါပေမဲ့ဟိုမြင်သာတဲ့ပြည်ပြင်ပြောင်းလဲမှုတွေတက်နေတဲ့လောက်လုပ်ကန်ဆောင်နေတာရှိတဲ့အတွက်အမြဲတမ်းပြည်သူကိုမျက်နှာမှုတွေအတွက်အနာရီကပြည်သူနဲ့ငင်းတည်းရည်ရှိနေတယ်လို့ကျွန်တော်တို့ပြောနိုင်ပါတ
ယ်။ဟုတ်ကဲ့။နောက်တူကတော့ကျွန်တော်တို့ဒီနိုင်ငံရေးအခက်အခဲသူဖြစ်တဲ့ဥအောင်သူငင်းမှာဥအောင်သူငင်းရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ခင်ဗျာ။အခုဒီ NLD ကပြောထားသလိုပြည်သူနဲ့အတူဆိုသလိုပဲတကယ်ပြည်သူနဲ့အတူရှိနေရလားဥအောင်သူငင်
း။ဟုတ်ကဲ့ဟိုဒီလိုပေါ့နော်ဟိုအခုချိန်ကြီးတော့ဒီ NLD နဲ့ဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံချက်ကတော့မကြသေးပါဘူး။ဒါပေမဲ့တစ်နှစ်ကျော်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဝေဖန်တဲ့အပန်တွေလည်းတော်တော်များများအကျဉ်းချုပ်ပေါင်းထွက်လာပါတယ်။ဆိုတော့ဒီလိုဖြစ်တော့ဒီသမရရဲ့စံသက်စာချင်းဆိုဝဲမိကုံးမှလည်းကတိပေးထားတယ်ပြည်သူလူထုရဲ့ကျွန်တော်တို့လူမျိုးကဘဝမြင့်မားလာအောင်လုပ်မယ်ပေါ့နော်ဆိုတော့ဒီအချိန်တွေကခုနဥယျာထွန်ဆွေးနွေးသလိုပဲစီးပွားရေးကဒီတက်လာတဲ့အချိန်တွေမရှိပါဘူးနောက်တစ်ခါကျတော့ကျွန်တော်တို့ဒီသတင်းစာတွေဂျာနယ်လစ်တွေရဲ့နောက်တစ်ခါကျွန်တော်တို့သုတေသနလုပ်တဲ့သူတွေဖို့ကြတော့အစိုးရအသစ်ကိုကျွန်တော်တို့ဝင်မှုသုတေသနလုပ်နိုင်ဖို့စုံမောရင်လည်းသတင်းချက်လက်ရရှိနိုင်ဖို့ကသိခဲ့ပါတယ်ခင်ဗျာကျော်ပြီးခဲ့တဲ့အစိုးရနဲ့ရှင်အခုအစိုးရကတော်တော်လေးကိုဒီတင်ရရှိနိုင်မှုမှာခက်တဲ့အနေအထားရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီနေ့ကြေကြေပြင်းပြင်းတော်တော်များများပြောလာတာကဟိုမူဝါဒတွေကရှေ့နောက်မညီဘူး ကျွန်တော်တို့ချိုးကိစ္စတွေမှာအုတ်ချိုးရေးကိစ္စတွေတော်တော်လေးကိုမကြွမ်းမကျင်မနိုင်မနှင်းရှိတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေကတော့အခုချိန်မှာတော်တော်ပြောလာပါတယ်ကျွန်တော်နောက်ဆုံးတစ်ချက်ကတော့ကျွန်တော်ပြောချင်တာအထူးသဖြင့်ဒီအစိုးရအသစ်အနေနဲ့ပေါ့ရှေ့ကိုဘယ်သွားမလဲဘာတွေပြည်ပြောင်းလဲရေးလုပ်မလဲဆိုတော့ဒီလိုအစီအစဉ်တွေလည်းတိတိကျကျအခုချိန်ကြီးမတွေ့ရသေးဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆိုဆက်သွဲဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွဲထားတဲ့လူတွေကိုလှည့်ပေးခြင်းပါလေဟိုကြိုတင်ပြီးမြေတားရက်ခန့်ညနာတခုကတော့ဆက်သွဲလာတာကိုလည်းကျေးဇူးတင်ပါတယ်ဒါပေမဲ့အခုကျွန်တော်တို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးခြင်းတဲ့လူတွေလည်းနည်းနည်းလေးများနေတဲ့အတွက်လူရင်းတူရှင်ဆွေးနွေးပွဲကိုမြေတားရက်ခန့်ညနာပါတယ်အရင်ဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကဦးစန်းအောင်ဖြစ်ပါတယ်ဦးစန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလက်ရှိအခြေအနေကတော့ဟိုလကုံမြေထားတာတွေကအခုချိန်မှာနည်းနည်းလေးအော်အကောင့်ကြီးပိုင်းတွေဝင်းနေဝင်းသွားတာတွေရှိတယ်။ဥပမာဆိုရပါစို့ဖွံ့ဖြိုးရေးတက်လို့ပထမပတ်လောက်ဆင်ထားတဲ့လူတွေကအခုနေဆက်တင်မှာပြန်သွားတော့သူတို့ပြန်သွားခါသာဆိုလို့ရှိရင်ဒီဗမာစကားကိုတားကြီးဟောရတာတွေမကြမ်းကျင်လုံးဘူးလို့ဝလုံးတိုင်းကြီးထိတ်ကပိတ်စာကိုအလေးပြုဆိုပြီးတော့ပြန်သွားတဲ့လူတွေကအခုချိန်မှာသူကလူရည်လူကောင်းဆောင်နေကြ။ဥပမာဆိုကြပါစို့ပြီးခဲ့တဲ့ကြာပြတ်မွဲမင်းမှာဟုတ်လားချိုးဝံစေစေအချိန်ကြီးရောက်နေပြီ။အဲ့ဒါကိုတောင်ပေါ်တောပေါ်မှာရှိတဲ့ဘေးဆိုင်တဲ့လူတွေကိုခေါ်လာပြီးမေးပေးခိုင်းတယ်။အဲ့တော့ကျွန်တော်တို့ကခုနကစကားအတုံးလုံးပြန်ပြီးတော့တွန်းအောင်လဲဆိုလို့ရှိရင်ပြည်သူ့မှန်တပ်သားတွေကတော့အခိုင်အမာရှိနေတာပဲ။ဒါပေမဲ့တော်စုကဆက်သမအာယုံရှိပါတယ်။ဟုတ်တယ်မလား။ဆက်သမအာယုံတက်တက်ဖို့ဖို့သူကနော်။အားလုံးကိုထက်ထက်နဲ့နဲ့နဲ့အေးအေးဆေးဆေးပဲတမင်းလိပ်ပါမယ်လေးဆိုတာဟုတ်တောင်းနေပြီ။တိုးတောင်းနေရစင်နေနော်။တော်တော်ပုံထက်ထက်နဲ့ကိုပဲသူလုံနိုင်ကြနိုင်မယ်အဆင်ပြေတယ်။သူအတွက်ကြော်ရကြော်ရှိဖို့တော့အရေးကြီးတယ်ခင်ဗျ။
ဟုတ်ကဲ့ဆရာဝန်ကျေးဇူးပါတ
ယ်
ဟုတ်ကဲ့ကျွန်တော်တို့နောက်တူကတော့ဒီရန်ကုန်မြို့က slime ပွေကုန်းဖြစ်ပါတယ် slime ပွေကုန်းသဘောထားလူရင်းတို့ချင်းဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ကဲ့တော့ဆောင်းစစ်ရထောက်ခံမှုတော့အင်တာမခိုင်မှပဲရတယ်ဒါပေမဲ့အဲ့ဒီသွတ်တော်နဲ့အစိုးရကတော့ NLD သွတ်တော် NLD အစိုးရပုံစံမျိုး value 2ကတချို့အမြင်လဲဘာလို့လဲဆိုရင်တို့ကဒီသွတ်တော်ဒီသူကူစလေဒီသူအစိုးရဆိုပြီးတော့မှသဘောထားပြီးတော့သူတို့အချင်းချင်းထင်တောင်မှပါတီကိုသူတို့ကဟိုအဲ့လောက်ဟိုမိညာမိညာပဲနဲ့ပြည်သူကိုပဲပူညာပြီးတော့မှအချင်းချင်းဟိုဖလှယ်တာနောက်ပြီးတော့ဝေဖန်တာအတူတူပေါ့ဖြင့်ဝေဖန်တာတို့ဘာတွေကပူပူပြီးတော့မှသိရှိချက်ချင်းနဲ့အခုကတော့သူတို့ကတချို့ကနည်းနည်းကြောက်နေသလားအလုတ်ပြုတ်မှာတို့ဘာတွေကကြောက်နေသလားတို့မသိဘူးပေါ့နော်ဆရာ
ဟုတ်ကဲ့ပါကျေးဇူးပါအခုတော့ကျွန်တော်တို့ကိုအတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူရဲ့အတန်ဖိုင်ကိုလည်းဖော်ပြကြပါမယ်။သူကတော့ဦးကျော်လင်းကြံခင်းရပါဦးကျော်လင်းကအတန်ဖိုင်ပေးပို့ပြီးဆွေးနွေးထားတာ
ပါ NLD ပါတီအစိုးရအဖွဲ့အတွင်းမှာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပို့ဆောင်ပေးခြင်းပြီးရိုးသားဖြောက်မတ်တဲ့လူကောင်းတွေအများကြီးရှိပေမဲ့စီးပွားရေးနဲ့ပါတီစည်းရုံးရေးကအစအရေးချင်းပြောရတဲ့ဥဆောင်မှုပေးနိုင်တဲ့သူတွေအားနဲ့နေတာပါပဲ။ဝန်ကြီးဌာနတည်တည်ရဲ့လှုပ်ဆောင်မှုတွေဟာအရင်အုတ်ချုပ်ခဲ့တဲ့အစိုးရတွေအတိုင်းသာတထေရတဲ့လိုက်လုံနေတာမို့ထူးထူးခြားခြားဖြစ်ထွန်းမှုမျိုးမတွေ့ရပါဘူး။နိုင်ငံတော်အတွက်ပုံစံကွက်ထဲမှာပိတ်မိနေတဲ့နိုင်ငံရေးစီးပွားရေးနဲ့တရားစီရင်ရေးတွေမှာဥဆောင်နေတဲ့သူတွေကိုအကြံပေးနိုင်မဲ့ပြည်ပမှာရောက်ရှိနေတဲ့အသိပညာရှင်တပ်ပညာရှင်မြန်မာလူမျိုးတွေနဲ့စီးပွားရေးတိုးတက်နေတဲ့နိုင်ငံတွေကပညာရှင်တွေရဲ့အကြံဉာဏ်တွေကိုရယူဖို့လိုအပ်နေပါပြီ။ NLD ပါတီရဲ့အဓိကအမှားလို့ပြောချင်တဲ့အချက်ကလူလူထောက်ခံမှုတွေအပြည့်အဝရရှိထားပြီးပြည်သူချစ်ခင်တဲ့88မျိုးဆက်ကျောင်းသားတွေရဲ့အင်အားကိုအသုံးမချနိုင်သလိုNLD ပါတီဖြတ်သိမ်းခံရပြီးမြောင်းတက်ရောက်သွားမှာကိုအစိုးရလုံး NLD ပါတီအတွက်နေရာယူပေးခြင်းလို့2010ရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့ NDF ပါတီကအရေးချင်းရှိတဲ့ပုံကိုယ်တွေကိုဘေးပယ်ထားခဲ့တာပါပဲပြည်သူကိုစီးရုံနဲ့နေရာမှာအရေးချင်းပြေဝတဲ့88ကျောင်းသားဟောင်းနေတဲ့နိုင်ငံရေးမှာအရေးချင်းပြေဝတဲ့လူတွေကိုလက်လွတ်ဆုံးရှုံးရတာဟာ NLD အတွက်နစ်နာလွန်လာပါတယ်2010ဦးသိန်းစင်အစိုးရတက်လာကစားကပြည်သူလူထုမကြိုက်တဲ့မြစ်ဆုံစီမံကိန်းကိုရဲဝံစွာရဆိုင်ပစ်ခဲ့သလိုကိုအဖွဲ့စည်းပါဝင်ပြည်သူလူထုကိုနှိတ်ကွနေတဲ့ပုံမှန်66ခါကြီးလိုပုံမှန်မျိုးကိုဖြတ်သိမ်းပစ်ဖို့ပြက်ပြက်သားသားမဆုံးဖြတ်နိုင်တာဟာလေပြည်သူလူထုကိုမချင့်မရဲဖြစ်နေရစေပါတယ်အခုလဲစီးပွားရေးဥမော်လာအောင်ဥဆောင်နိုင်မဲ့ပုံကိုယ်တွေကိုမူဟောင်းတဲ့ကရုံးမထွက်နိုင်တဲ့လူတွေအစားအတွေ့အထိအမြင်သစ်တွေရှိနိုင်မဲ့လူမျိုးတွေကိုအချိန်မီအစားထိုးပြုပြင်မှသာနိုင်ငံအတွက်အပြောင်းအလဲကြီးကြီးမားမားတွေးမြင်ရလိမ့်မယ်လို့မြင်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဦးကျော်လင်းအသားဖိုင်နဲ့ဆွေးနွေးထားတာပါနောက်တူကတော့ကျွန်တော်တို့အမေရိကန်ပြည်သူကမောင်တသနာပါသူကတော့စာပေးပို့ပြီးဆွေးနွေးထားတာပါကိုကျော်ကျော်သိန်းဖတ်ပြပေးပါဦးခင်ဗျာ
တကယ်လို့အင်ဒိုနီးဆိုရကဥချိုရအနာပြေဝါနဲ့ဥချိုခွန်းသာရခဲ့ရင်စစ်ဆိုရဆက်ဆက်ကမှွေနှောက်ထားတဲ့ပြဿနာအတန်အသင့်ကိုဖြေရှင်းပြီးနိုင်လောက်ပြီလို့ယူဆမိပါတယ်ဒီအတွက်ပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေကလည်းတိုးတက်ရရှိလာနိုင်ရုံသာမကပြည်သူကိုမျက်နှာမူထားတဲ့ဆိုရရဲ့ဥချိုမှုကိုယိုင်နဲ့တော့ကြိုးပမ်းနေကြတဲ့ တန်ဘက်နိုင်ငံရေးပါတီတို့ရဲ့အပေါ်စားနိုင်ငံရေးလှုပ်ရှားမှုတွေနဲ့မြက်ကန်အမျိုးသားရေးလှုပ်ရှားမှုတွေပေါ်လာနိုင်စရာအကြောင်းမရှိပါဒါပေမဲ့လက်ရှိအခြေအနေကဒီလိုမဟုတ်တဲ့အတွက်အောက်ခြေတိုင်းခရိုင်မြို့နယ်ရက်ကြီး NLD ပါတီဝင်တွေအနေနဲ့ပါတီတွင်းပိုးကိုရေးအပေါ်ခြေခံတဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလျှော့ချပြီးမိမိတို့တွေ့ကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေကိုပို့ပြီးပွန့်ပွန့်လင်းလင်းချပြဆွေးနွေးတင်ပါကြောင်းနဲ့
ဟုတ်ကဲ့ကျေးဇူးပါဒါကတော့မောင်တသနာရဲ့ပေးစာပါဆိုတော့ကျွန်တော်တို့ဟိုဆွနေဝဲကိုတယ်လီဖုန်းနဲ့ပတ်ဝန်းမှုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းပဲလည်းပေးချင်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်ကဦးတန်းထွန်းပါဦးတန်းထွန်းရဲ့ကျွန်တော်တို့ဆွနေမဲ့လူများတဲ့အတွက်လိုရင်းတူရှင်းဆွနေပေးပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာတားကောင်းရတယ်လားတမီးကောင်းရတယ်လားစုဝေးတဲ့နေရာပါမကောင်းတဲ့လူတွေလည်းပါလာနေကြအကြောင်းမရှိပါဘူးဘာဖြစ်လို့လဲဆိုတော့ဒီရှိလက်ရှိအရင်ကကာလတွေကတော့တက်လျှောက်ဒီနေ့ဒီချိန်အထိအစုတ်အပြတ်အငတ်ခံပြီးအငတ်မခံလာမဲတဲ့စိတ်ကနေတိုင်းပြည်ပေါ်မှာဘလောက်ချစ်တယ်ဆိုတဲ့ကိစ္စကဒီနေ့အချိန်မှာပါတီမှာရှိတဲ့လူတွေအစိုးရမှာရှိတဲ့လူတွေဘယ်လက်ဘယ်ကိုယ်ကမှဘာမှမဆမ်းမတော့ခွင့်နဲ့တိုင်းပြည်အတွက်ကိုကျိုးစွန်းနေနာခံနေတယ်ဆိုတာဟာဘူးအလုံးပြည့်စုံချင်ပါတယ်ခလား
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတစ်ချို့ကိုလည်းပဲလင်းတင်တော့တစ်ခါလည်းပေါ်ပြချင်ပါတယ်။သူကတော့စန်နီလဆိုတဲ့အကောင့်ပါရှင်ပါ။သူကတော့ဒီမိုကရေစီနိုင်ငံတော်တွေပေါ်ထွန်းလာဖို့စစ်ပြက်လောက်တည်ထီတော့မခံစားရသေးပါတဲ့။အားထားတော့မှပဲ။အားမလို့အားမရတော့ဖြစ်ပါရဲ့။နိုင်ငံအုပ်ချုပ်ရေးနဲ့ပဲရောက်လာတာတနည်းသာသာပဲဆိုတော့အားကောင်းမွန်းတယ်မဖြစ်နိုင်သေးပါတဲ့။နောက်တူကတော့ကိုခန်းဆိုင်ဆိုတဲ့အကောင့်ပါရှင်ပါ။တနည်းသာသာပဲရှိသေးတယ်ဆိုတော့လည်းကျင်းနဲ့နားလည်ပေးနေလို့မဖြစ်သေးပါဘူးတဲ့။အချိန်တွေကဘာမှမပြောင်းသေးတာတဲ့။ရေရေပြောင်းရေရေလောက်ပါဆိုပြီးသူကတိုက်တွန်းပါတယ်။ဆိုတော့ကျွန်တော်ဒီနေရာမှာဒေါ်ချီပြောင်းမေးချင်ပါတယ်ဆော့ဆော့ဒေါ်ချီပြောင်းပြောပါတယ်ဒီအုတ်ချိုရီယာအာနာရရလည်းတနည်းပဲရှိသေးရဲ့ဟိုအာနာရရဆိုရင်လည်းအပြည့်အဝမဟုတ်တော့လောကကံခက်တဲ့ပိုင်းနေပြောပါတယ်ဆိုတော့ဒီနေချင်းညာရင်မဖြစ်နိုင်ဘူးဆိုတော့မှန်မိမယ်လည်းပဲအန်နရီနေနဲ့လုံမယ်ဆိုရင်လုံနိုင်ကြိုင်နိုင်တဲ့အပိုင်းတွေရောမရှိနိုင်ဘူးလားဘလို့အပိုင်းတွေမှာလုံမယ်ဆိုရင်လုံလို့ရနိုင်တာရှိမယ်လို့ယူဆတယ်ခင်ဗျာဒေါ်ချီပြောင်း
ဟုတ်ကဲ့ကျမတို့လေဟိုလုံလို့ရသလားလုံနိုင်ပိုင်နိုင်တဲ့အပိုင်းကြီးရှိရဆိုတော့လည်းလက်ခံပါရဲ့ရှင်အားလုံးသိကြတဲ့အတိုင်းပဲကျမတို့ဒီအစိုးရကဟိုစောစောကဦးသိန်းသန်းဦးလို့လည်းပြောသွားပါတယ်ဟိုဟိုဒါတော့အများစုကလေလွတ်တော်တွေက25ရာခိုင်နှုန်းကိုမြင်ကြတာများတယ်ရှင်ဒါပေမဲ့ကျမတို့လက်တွေ့လှုပ်ဆောင်ရတဲ့အခါမှာကျမတို့အစိုးရနဲ့လက်တွဲပြီးလုပ်တဲ့အခါမှာအစိုးရတွေကဟိုထိပ်ပိုင်းလေးပဲကျမတို့အစိုးရဖြစ်ပြီးတော့ဒီရန်များကြီးအကုန်လုံးကအဟောင်းနေနေပဲရမ်းနေရတဲ့ခါကျတော့ကျမတို့နဲ့ပါလာခြင်းနဲ့သူရှိတယ်မပါလာဘဲနဲ့ပေကတ်နေရတဲ့သူလည်းရှိရခြင်းအဲ့ဒီရမ်းများယူကျမတို့ကင်တရတာပို့ခတ်ပါတယ်လွတ်တော်တွေကဟို25ရာခိုင်နှုန်းဆိုကျမတို့တိုင်းနဲ့ပြည်နယ်ဒီမှာဆိုလို့ရှိရင်တကယ်ကိုဘာမှကျမတို့နဲ့ဆိုလို့ရှိရင်ဘာမှဟိုအေးအေးဆေးဆေးပဲပေါ့နော်ဒီကျေကြက်ကနာကြီးလည်းမရှိဘူးဟိုပြည်တော်စုဆင်းမှာဒါဆင်းနေကြငင်းခုန်ကြတာတွေရှိတယ်ပေါ့နော်ဆိုတော့ဒါမှကျမတို့တကယ်လက်တွေ့လုပ်တဲ့ခါကျအဲ့အစိုးရဘိုင်းမှာရှိနေတဲ့ဝန်ထမ်းရမ်းများဟာအတတော်လေးဆိုပဲဟိုအသားကျနေတဲ့အပေါ်မှာကျမတို့ကကျမတို့နဲ့အတူလက်တွဲလုပ်ဖို့ကတော်တော်လေးခက်တဲ့အပိုင်းကိုကျမတို့တွားကြုံတွေ့ရတယ်ရှင်။အဲ့ဒီမှာတစ်ခါတည်းကကျမတို့ကိုယ်တိုင်နောက်မှာပဲကျမတို့ဆိုရန်ကုန်တိုင်းပေါ့ရန်ကုန်တိုင်းဆိုရကျမတို့ကိုယ်တိုင်နောက်မှာပဲဟာဒီနေရာတော့ဒီလိုဆိုပြီးကျမတို့ကပြန်ပြီးတော့ဒီနေရာလေးတော့ဒီအဲ့ဒီဒီနေရာလေးတော့အားမရဘူးဆိုတော့မျိုးကျမတို့ကိုယ်တိုင်တော့ဝေဖန်တာမျိုးတွေရှိပါတယ်။ဟိုကျမတို့ကကိုယ်ဆိုးရဆိုပြီးတော့လေဟိုဟုတ်ဟုတ်မဟုတ်ဟုတ်အကုန်လုံးပုံဟိုဟွာပေါ့နော
်မျက်စိလုံးလေးပြီးထောက်ခံတာ
မျိုးမဟုတ်ဘူး။အော်နေရာမျိုးတော့မဟုတ်ပါဘူးရှင်။လုံးလို့ရတဲ့အပိုင်းလို့ကျမတို့လုံနေရဒါပေမဲ့အဲ့ဒီဝန်ထမ်းနေနဲ့အာဝန်ထမ်းရင်းနှီးရနဲ့တွားရတဲ့ခါမှာအခက်အခဲရှိတာကတစ်ပိုင်းပေါ့ဒါပေမဲ့တစ်ဖက်ကလည်းကျမတို့ကဒီလွတ်တော်ဆိုင်ဆက်ကအားကောင်းတယ်အဲဘာပဲဖြစ်ဖြစ်ဟိုအဲ့လေ NLD ကလည်းအားကောင်းတယ်ဆိုတော့အဲ့ဒီဘက်အပိုင်းမှာလို့ကျမတို့လွတ်တော်ဆိုင်ကလုံးလို့ရမယ့်အကုန်လုံးနေရကိုယ်စလေတွေကလည်းဘယ်ကိစ္စမှမဆိုဟိုမမမမရက်တီကြတာများပါရဲ့ချင်းဆော့ဆော့ပြောသလိုဆုံးပြုတော့ရှိနိုင်ပါတယ်ဆိုတော့လုံလို့ရတဲ့ပိုင်းတွေလုံတယ်ဒါပေမဲ့တစ်ခုလေးပဲဆော့ဆော့ဆွေးနွေးကြတဲ့မှာလည်းပါတယ်ဥပမာစီးပွားရေးကိစ္စဆိုကျမတို့ကိုယ်နဲ့အားမရတာရှိပါတယ်ဒါပေမဲ့ကျမတို့ကောင်းဆောင်လည်းဒါစီးပွားရေးဘက်ကိုပြန်ပြီးတော့စနေတစ်ခါလုံမယ်ဆိုတော့မတားလေးကလည်းပြောထားတာရှိပါတယ်အဲ့တော့စီးပွားရေးကတော့အရေးကြီးတယ်အခြေခံကြည့်လို့လူအတွက်လည်းနောက်တစ်ခုကကျမတို့လုံဆောင်တဲ့အခါမှာအခက်အခဲကပါလဲဆိုတော့ကျမတို့ကစီးကန်းတော်တော်လေးကိုအကုန်လုံးယူရင်းနေတဲ့ဟာကိုစနေတစ်ခါဘောင်ထဲကိုပြန်ထည့်တဲ့အခါမှာအခက်အခဲရှိပါတယ်တချို့ပြည်သူကလည်းအဲ့ဒီဘောင်ထဲပြန်မဝင်ကြတာမျိုးလည်းရှိတယ်အဲ့ဒီပိုင်းဒီမှာလည်းကျမတို့ကဟိုတဖြည်းဖြည်းချင်းလုပ်နေရတယ်အဲ့တော့တနှစ်ဆိုတဲ့ကာလအတွင်းမှာတော့ဟိုကျမတို့ကိုကျမတို့ကတော့ငါတို့တွေဟိုတော်တော်လေးကြိုးစားပန်းစားလုပ်ခဲ့တယ်မလုပ်နိုင်တာတွေရှိတယ်ဒါကိုလည်းလက်ခံပါတယ်ဒါပေမဲ့ဟိုကျန်တဲ့တနှစ်ဆိုရင်တနှစ်ခွဲလောက်ရှိသွားပြီပေါ့နော်ကျန်တဲ့သုံးနှစ်ခွဲတည်းမှာလည်းကျမတို့ကဆက်ပြီးလုပ်ဆောင်သွားမယ်နောက်တစ်ခုကျမပါတီပိုင်းကိုလည်းပြောချင်ပါတယ်ရှင်ကျမတို့ပါတီကဟိုတောက်လျှောက်ဟာဟိုအခက်အခဲတွေကြားရဲကတကယ်ကိုရှင်တန်အောင်မနေကြိုးစားခဲ့ရတဲ့ပါတီဖြစ်တယ်ဒါကြောင့်မလို့ပါတီမှာကဝင်လာကြတဲ့သူတွေဒီဟိုအားလုံးဟာအရ ရန်ကိုပဲနိုင်ငံရေးရထက်မြက်တော့ပြီးတော့အရန်ကိုပဲနိုင်ငံစစ်စစ်အကုန်လုံးရှိမယ်လို့ဘယ်သူမှအမခံလို့မရဘူ
း။ဟုတ်ကဲ့
ဒါကိုပြောထားတာလည်းရှိပါတယ်။အုံကြီးတွေလည်းရှိနေတယ
်။ဟုတ်ကဲ့ကျွန်တော်ကြည့်ရကျွန်တော်အစီအစဉ်ဆုံးမတက်ခင်မှာ channel လူတွေနည်းနည်းလှည့်ပေးရင်လို့ပါနော်။ဟိုကျေးဇူးတင်ပါတယ်။အခုကျွန်တော်ဥယျထွန်းကိုဟိုအချိန်ရကတော့ဥယျထွန်းနည်းနည်းဟိုတက်နေများအချင်းချုပ်ပြီးဆွေးနွေးပေးစီချင်ပါတယ်။ဆိုတော့ NLD အနေနဲ့လူလူနဲ့တသားလေးဖြစ်ဖို့လူလူထောက်ခံမှုတွေကိုစက်ထိန်ထားနိုင်မှုဆိုအရေးကြီးဆုံးဘာလို့တင်တယ်လို့ယူဆရတယ်ခင်ဗျာ။
အရေးကြီးဆုံးကတော့ခုနဟိုပါတော့ဟိုသူတို့ရဲ့ဘဝတွေပို့ပြီးတော့ကောင်းလာအောင်စီးပွားရေးကောင်းအောင်လုပ်ဖို့ကတော့အဓိကပေါ့အဲ့ဒီလုပ်ရင်းနဲ့ခုနဒေါ်ကြည်ပြောတဲ့အထက်မှာပါတဲ့အရင်တုန်းကကျွန်တော်တို့အင်တာဗျူးတွေမှာလည်းကျွန်တော်မကြက်ခဏထောက်ပြလေးရှိတယ်အဲ့ဒါကဘာလဲဆိုလို့ရှင်ပြောင်းလဲတယ်ဆိုတော့အပေါ်ပိုင်းအစိုးရအဖွဲ့ဆိုလူနည်းနည်းလေးပြောင်းလဲတာဟုတ်တယ်အဲ့ဒီလူနည်းနည်းလေးကတော့ corruption မရှိတော့ဘူးရိုးသားတယ်တကယ်အဲလုံမဲ့ဒေါ်ဆန်းစုကြည်ရွေးထားတဲ့လူတွေဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုကြောက်လို့ဟလာဘာမှလက်ပေးလိုက်ယူမလုပ်နိုင်တော့ဘူးမှန်တယ်ဒါပေမဲ့ဒီရန်ရအဟောင်းကြီးကဒါကြီးကပြင်ရမှာအဲ့ပြင်ရမယ့်ဥစ္စာကဘယ်လိုပြင်ရမှာလဲဆိုပြည်သူလူထုအတန်နားထောင်ပြီးတော့လွတ်တော်နဲ့ပေါင်းပြီးတော့ဒီအစိုးရအဖွဲ့တာဝန်ခံဝန်ကြီးတွေနဲ့ပေါင်းပြီးတော့ပြင်ရမှာပြင်ပြီးတော့ပြည်သူလူထုကိုအလုပ်ကျေးပြုတဲ့ရန်ကြီးဖြစ်အောင်ကြိုးစားရမှာအဲ့ဒီကဟာကို
ကျွန်တော်ဟုတ်ကဲ့ဆရာဦးရထွန်းရေကျေးဇူးပါကျွန်တော်ကတော့ဟိုကိုအောင်သူငယ်ကိုလည်းအစီအစဉ်ဆုံးဖြတ်ခဲ့မှာစက္ကန့်30လောက်အချိန်ရပါသေးတယ်။ကိုအောင်သူငယ်ဒီလူလူနဲ့တားရဲဖြစ်ဖို့ထောက်ခံမှုတွေထိမှုဆိုရင်အရေးကြီးဆုံးဘာလို့တင်လဲခင်ဗျာ
။ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီစုအတန်ကိုပုံနားထောင်တင်တယ်။နောက်တစ်ခါကျတော့ပါတီတွင်းမှာဒီမိုကရေစီပုံထွန်းကားလာအောင်အားပေးတင်တယ်လို့ထင်ပါတယ်။ဆိုတော့နောက်ဆုံးအချက်ကတော့ကျွန်တော်ပြောချင်တာကြံတဲ့နိုင်ငံရေးပါတီတွေနဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မှုကိစ္စမျိုးတွေပိုလေးပြီးဆောင်ရွက်တင်တယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရန်ကုန်တိုင်းကလွတ်တော်ကိုယ်စားလှယ်တော်ကြီးပြဦးရထွန်းဦးသိန်းသံဦးဝန်သူငင်းနဲ့စာရီမှတ်ချက်တွေရေးသားပေးဖို့တဲ့သူတွေနားဆင်နေကြတဲ့ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်။